ိုင်းပြည်ရဲ့ပကတိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမှားတွေနဲ့ဖန်ဆီးတရားစွဲထောင်ချခံထားရတဲ့ကျောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ကျောင်းသူကျောင်းသားတွေကဆန္ဒပြဆိုင်မုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လေးဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကကျောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘဂတာကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအများဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်ဆိုင်းမုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများအဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းကားခုရေးကိစ္စအပါအဝင်ပေါ့နော်။ 7 July ကျွန်တော်တို့ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကတရားစွဲဆိုရဲ့ကိစ္စရမယ်။ဒီလိုမျိုး 7 July ခန်းသားတွေပေါ်မှာဒီပုံမှန်ဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုမေကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရမယ်တွေရှိနေတယ်။အဲ့တော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရတွေကိုတောင်းဆိုမှုကြီးမသိလို့လား။နောက်ဆိုရဲ့ကိစ္စရပေါ်မှာကျွန်တော်တို့တန်ရရှိတယ်။တကယ်ကိုယ်တိုင်ကတကယ်ကိုယ်တိုင်မသိဘူးလို့လည်းကျွန်တော်တို့ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလုပ်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ပုံစံတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငယ်လေးတွေဖမ်းတဲ့ကိစ္စရမျိုးတောင်သားမျိုးတွေစီးစေခြင်းနဲ့ပြည်ခေါင်ကမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမျိုးတွေနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ်
တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးကြီးကြပ်ရေးအခြေအနေတွေကိုတက်ကြွထိုးထောက်ပြခဲ့ကြတဲ့ကျောင်းသားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုံ့ဆော်သူတွေကိုကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖမ်းဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်ပြောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ LND ရသားဆွေရနေနဲ့တာဝေမဲ့လစ်လူမရှုထားသေးဘူးလို့လည်းဘာကသာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။ဟိုမတရားဖမ်းခံရတဲ့ဆိုရင်လွတ်မှာပေါ့ဆိုတဲ့စကားလုံးတစ်လုံးနဲ့ပြောသွားပါတယ်ပေါ့နော်။အဲဒါသူ့ဘက်ကတုတ်ပြန်ရဲကတော့ဟိုတုန်းကလည်းကျွန်တော်တို့တွေဓာတ်ထဲမှာရှိတဲ့မျိုးစုံမျိုးမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရကတော့အခြားမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကမ်းဖြစ်တဲ့ဒီလိုရင်းဩဇာခံနေတဲ့ရဲတပ်ဖွဲ့တွေကထိုင်တိုင်းကျင်းနေတယ်။ဒါရီအားလုံးကဒေါ်ဆန်းစုကြည်နဲ့ NLD ဆိုရဲကောင်မေကာကြအောင်လုပ်နေရဖြစ်တယ်။ဒီလိုကိစ္စရမျိုးတွေကိုကျွန်တော်တို့ကနော်လက်ပိုက်ကြည့်နေသင့်တော့ဘူး။နော်ဒီလိုရင်းနဲ့ဆေးအုပ်စုကဒေါ်ဆန်းစုကြည်ကောင်ကြီးဘာမှလုပ်မှာမဟုတ်ဘူး။တနည်းအားဖြင့်ပြောလူလူကောင်ကြီးဘာမှလုပ်မှာမဟုတ်ဘူး။အဲ့တော့ကြောင့်နော်လက်ပိုက်မကြည့်တော့ဘဲဆေးအုပ်စုနဲ့လက်ခွဲတင်ပြီးဆေးအုပ်စုနဲ့နှိစက်နေတဲ့လုပ်ငန်းတွေအစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစအနေပြန်ပြောင်းလို့လူလူနဲ့နှိစက်တဲ့လူလူအခြေပြုရဲ့အင်အားစုနဲ့နှိစက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်တဲ့အခြေအနေသားတစ်ခုရောက်နေပါဘူး။လူလူကိုဒုက္ခရောက်နေကြတယ်လို့အခြားပါကိစ္စမှာလုပ်မှာမဟုတ်တဲ့ဆေးအုပ်စုတော့ကျွန်တော်တို့ကလမ်းခွဲတင်နေပြီဆိုတာကိုပဲကျွန်တော်မြေတားရက်ခံနေပါ
အခုလိုဒေဂရောဤတပ်ပင်ကပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘဂတာတပ်မကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားတို့ရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာဒေဂရသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကကြိုးဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီကျောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်အခုကတော့ဒီအဆောင်လေးကနားကိစ္စလေးဟိုအခုလက်ရှိဒီတောင်းတဲ့မျိုးဆက်မှာပါတဲ့တောင်းတာတွေအပါအဝင်အခြားတောင်းတာတွေဖန်ဆီးခံထားတာလွတ်မြောက်ဖို့ပေါ့နောက်တစ်ခုကဒီအွန်ဒီကြီးရွာကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းတာလေးတောင်မသိမဆိုင်အဖမ်းခံထားရတာပေါ့နော်ဒီပြန်လွတ်မြောက်ဖို့ဆိုအကျေဒီကအချက်တုံးရတွေ့ရတယ်ပေါ့သူတို့လောက်ကလည်းဟိုတို့တို့ရဲ့ဒါတောင်းတာတွေနဲ့သူတို့ရဲ့ဒီရေဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပေါ့နော်နောက်တစ်ခုကဒီလိုတောင်းဆန်းသူဒီကြောင်းလာတဲ့အချိန်မှာဒီဆန္ဒပြတဲ့တောင်းဆိုတဲ့ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ခါမှကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောသိရောသိရလားဆိုတာပြဿနာပဲကျွန်တော်တစ်ခါကဒီတောင်ဆန်းသူကြီးနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်သွားကြားရလို့ရှင်တစ်ခါကအံ့ဩမိတဲ့အခြေအနေရှိရပေါ့နော်သူကတကယ်နေတဲ့အခြေအနေသိရောသိရလားဆိုတာကိစ္စဖြစ်လာတာပေါ့အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေတဲ့အခြေအနေကိုပြောပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်းဆန်းသူကြီးလည်းတိလာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာမျိုးကဒီတောင်းဆန်းသူကြီးတကူတိုင်းတည့်ရလားမတည့်လို့ရှင်သူဘယ်လိုဖြစ်ရှင်းမလဲဆိုရယ်အဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါတယ
်ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခမ်းမကိုတောင်းဆန်းသူကြီးရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ကျောင်းသားတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုင်းမုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိရသူတွေကဟန်တာပိတ်ပေးခဲ့ပါတယ် ဒါပေမဲ့လည်းဒေါ်ဆန်းစုကြည်ကန်းကိုပတ်ကြတဲ့ဝေရောက်ချိန်မှာတော့တပ်မကကျောင်းသူကျောင်းသားတွေဘက်ကဖေးကနေစိုက်ဖို့ဒီကိစ္စအမိစနာပြခဲ့ကြပါတယ်။အခုလိုဒေါ်ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကစနာပြတာပထမဆုံးကြည့်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်ဒေါ်ဆန်းစုကြည်အနေနဲ့မတိကျိုးကျိုးလေးလူပြုထားတဲ့ဆိုပြီးလည်းတကယ်တကခီးစစ်တချို့မှာသူ့ကို